ကျောင်းပြင်းနဲ့ဆက်စင်ရေးတွေတွင်လူဝိညာဉ်တွေကိုအစုဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့တဲ့ဆိုတဲ့စစ်သား2ဦးရဲ့ထွက်ဆိုချက်တွေဟာယုံကြည်နိုင်လောက်တဲ့ထွက်ဆိုချက်တွေဖြစ်တယ်လို့45 Rights လူ့အခွင့်အရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith က VOA ကိုပြောပါတယ်။တပ်ကထွက်ပြေးပြီးတဲ့နောက်ရခိုင်လက်နက်ကိုင်အဖွဲ့ AA ရှိမှအဲ့ဒီစစ်သား2ဦးထွက်ဆိုခဲ့တာဖြစ်ပြီး AA ကရိုက်ကူးမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုသူတို့ကိုယ်တိုင်ကြည့်ပြီးတော့စမ်းစစ်ခဲ့တာလို့ Matthew Smith ကပြောပါတယ်။ဒီစစ်သား2ဦးထွက်ဆိုထားတဲ့အထက်မှာအဓိကအရေးပါတဲ့အချက်တွေကဘာတွေပါလဲ။သူတို့ရဲ့ထွက်ဆိုချက်တွေကရောဘယ်လောက်ယုံကြည်ကြလောက်ပါလဲဒီမိခွန်းတွေအပေါ် 45 rights အဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ဖြည့်ဆူထားတာကိုပြောပြပါမယ်ကျွန်တော်ကျော်သိမ့်ပါချီလင်တရင်965ကလို့ပြောတဲ့အသက်33နှစ်အရွယ်ကိုမျိုးဝင်းထွန်းဆိုသူနဲ့ချီလင်တရင်3935လို့ပြောတဲ့အသက်30အရွယ်ကိုစောနိုင်ထွန်းဆိုသူတို့နှစ်ဦးဟာမြမတပ်ပေါ်မှာတပ်သားတွေဖြစ်တာဝန်ထမ်းဆောင်နေတာကနေ2020ပြည့်နှစ်မေလနဲ့ဇွန်လတွေမှာတပ်ကနေအတီးတီးထွက်ပြေးခဲ့ကြသူတွေဖြစ်တယ်လို့45 rights ရဲ့ဒီပြင်းထုတ်ပြန်ချက်မှာပြောထားပါတယ်။တက်ကထွက်ပြေးပြီးတဲ့နောက် AA အဖွဲ့စီရောက်သွားပြီးရခိုင်ပြည်နယ်မှာ2016နဲ့2019ခုနှစ်တွေကလုပ်ခဲ့တဲ့တံပတော်စစ်စင်ရေးတွေအတွင်းသူတို့ပါဝင်ခဲ့တာတွေရိုဟင်ညာမွတ်စလင်တွေကိုအစုအဝေးလိုက်တပ်ဖြတ်တာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့ကြတယ်ဆိုတာတွေကိုဝန်ခံပြောဆိုခဲ့တာပါ။သူတို့ထွက်ဆိုခဲ့တဲ့ထဲကအဓိကရေးပါတဲ့အချက်တွေကို Matthew Smith ကအနှစ်ချုပ်ပြောပြပါတယ်။
Well, I think it's noteworthy that both of these soldiers were operational in two different townships. So they were
in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships. So they were in one of the townships.ဒီချက်ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆူရရက်ဆက်လာတဲ့ပြစ်မှုတွေကိုကျူးလွန်မှုနေရာဒေသအသီးသီးမှာရောက်နေခဲ့တဲ့တရင်တပ်ဖွဲ့တွေအတွက်စစ်တပ်အတွင်းမှာတူညီတဲ့အမိန့်ပေးခဲ့တယ်ဆိုတာကိုရည်ညွှန်းနေပါတယ်။ဒါကတိတ်ကိုအရေးကြီးတဲ့အချက်ပါ။နောက်ထပ်တိတ်အရေးပါတဲ့ချက်ကတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အယောက်180အထိကိုတပ်ဖြတ်တာမှာသူတို့ပါဝင်ခဲ့တယ်ဆိုတာဒီလူနှစ်ယောက်ကဝန်ခံထွက်ဆိုထားတဲ့အပိုင်းမှာပြောထားတဲ့အထက်မှာမရင်းကျင်တာ၊လိမ်မိုင်းအိတ်ဓမ္မပြုကျင်တာတွေနဲ့ဆိုင်တဲ့အချက်တွေလည်းပါပါတယ်။ဒါကလည်းလူခွင့်ရေးဆိုင်ရာအရင်ကမှတ်တမ်းတင်ထားရည်နဲ့ကိုက်ညီပြီးတော့တိတ်ကိုအရေးပါတဲ့ထွက်ဆိုချက်တွေဖြစ်ပါတယ်
။စစ်သား2ဦးရဲ့ထွက်ဆိုချက်တွေဟာသူတို့စီမှာရောကုလသမဂ္ဂမှာပါရှိထားတဲ့အထောက်အထားမှတ်တမ်းတွေနဲ့ကိုက်ညီတယ်လို့လည်း Matthew Smith ကပြောပါတယ
်။ We analyzed and reviewed carefully the two videos of
ဒီမြန်မာစစ်သား2ဦးပြစ်မှုကျူးလွန်ခဲ့တယ်လို့ထွက်ဆိုထားတဲ့ဗီဒီယိုနှစ်ခုကိုကျွန်တော်တို့တေးချာချာဆန်းစစ်သုံးသပ်ခဲ့ပါတယ်။ကျွန်တော်တို့ရဲ့အမြင်အရဗီဒီယိုထဲမှာသူတို့ပြောထားတာတွေဟာ2016နဲ့2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့မှတ်တမ်းတင်တာတွေနဲ့ကန့်ညီုံသာမကကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကမှတ်တမ်းတင်ထားတာတွေနဲ့ပါကန့်ညီပါတယ်။ထပ်ဆိုထားတဲ့ကအသေးစိတ်အတော်များများဟာအရင်ကမှတ်တမ်းတင်ထားတာတွေနဲ့ကန့်ညီပါတယ်။ဒီအချက်တွေနဲ့အခြားအချက်တွေအရပြောထားတဲ့ထပ်ဆိုချက်တွေဟာယုံကြည်လောက်ပါတယ
်။လက်ရှိမှာသူတို့နှစ်ဦးဟာနိုင်ငံတကာရာစုတရားခွင်ရုံး ICC ရှိတဲ့နယ်သာလန်နိုင်ငံတဟိတ်မြို့မှာရောက်နေပြီလို့45 rights အဖွဲ့ကရောကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ American The New York Times သတင်းဌာနတို့ကပါပြောထားပါတယ်။ ICC ဘက်ကတော့ဒီအခြေအနေပေါ်မှာအတည်ပြုတာမျိုးဒါမှမဟုတ်ညင်းဆိုတာမျိုးမလုပ်ဘဲစစ်သားနှုတ်ဦးကိုထိမ့်သိမ်းထားတယ်ဆိုတာကိုပဲညင်းထားတယ်လို့ Matthew Smith ကပြောပါတယ
်။ They've not denied the whole story. They just denied this specific term custody. I think but
အကြောင်းအရာတစ်ခုလုံးနဲ့ပတ်သက်လို့သူကမငင်းပါဘူး။ထင်းသိမ်းထားတယ်ဆိုတဲ့ပြောဆိုချက်ကိုပဲညင်းတာပါဒီချင်းနေနဲ့ပတ်သက်ပြီးတော့တကယ်အကြောင်းအရာကဘာလဲဆိုတော့အရသားတွေကိုအစုဝေးလိုက်တပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကစစ်သားနှစ်ဦးတဟိတ်မှာရောက်နေရဆိုတာပါဒါကမကြုံစဘူးကိစ္စပါဒါဟာရ ेंजर လူလူအတွက်သာမကမြန်မာစစ်တပ်ကကျူးလွန်နေတဲ့ဆိုးရွားရက်ဆက်တဲ့လူရက်တွေကနေလွတ်မြောက်ခဲ့သူတွေအားလုံးအတွက်ပါအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဒီကနေရှစ်ဆက်ဘာဖြစ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ Matthew Smith ကပြောပြီးသူတို့အနေနဲ့တော့ ICC ကိုတိုက်တွန်းထားတယ်လို့ပြောပါတယ်
We are encouraging the ICC to prosecute these two men and to work with them.
ဒီလူမျိုးကိုစစ်ဆေးရင်ပြီးတော့အတွင်းလူမျက်မျက်သက်သေတွေဖြစ်နေသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့ ICC ကိုကျွန်တော်တို့အားပေးတိုက်တွန်းနေပါတယ်။ဒါရီအလုံးဖြစ်လာဖို့ကတရားရုံးအနေနဲ့သတ်မှတ်လုံထုံးလုံလီးတွေတိုင်လို့ရပါလိမ့်မယ်။အဲ့ဒီရွက်ချက်တစ်ခုခုအလွယ်တကူရလာလိမ့်မယ်ဆိုတာမျိုးတော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ကျွန်တော်တို့မျှော်လင့်ပါတယ်။တရားရုံးပေါ်မှာလည်းကျွန်တော်တို့အပြည့်အဝယုံကြည်ပါတယ်။ICC ဟာဒီကနေ့ကျွန်တော်တို့ကဘာမှာတိတ်ကိုရေးပါတဲ့အဖွဲ့အစည်းတစ်ခုပါ။သူတို့လှုပ်ဆောင်နေတာတွေအပေါ်မှာကျွန်တော်တို့ယုံကြည်ပါတယ်။သူတို့ကိုအထောက်အပံ့ပို့ကျွန်တော်တို့တက်နိုင်တာမှန်လည်းလှုပ်ဆောင်ပေးကြပါတယ
်။ဒီစစ်သားနှုတ်ဦးနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မြန်မာအစိုးရနဲ့စစ်ဖက်ပြောခွင့်ရပုဂ္ဂိုလ်တွေကို Rider ကဆက်သွယ်ခဲ့ပြီးနဲ့ဖုန်းလက်ခံဖြည့်ဆို့ခြင်းမရှိခဲ့ဘူးလို့ Rider သတင်းတပုတ်မှာဖော်ပြထားပါတယ်။ ရိုဟင်ညာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံတယ်လို့ရိုဟင်ညာတွေအပေါ်ရွေးချက်ရှိရှိကျူးလွန်လုပ်ဆောင်ခဲ့တာတွေမရှိဘူးလို့အစိုးရကရောတပ်မတော်ကပါအကြိမ်ကြိမ်မြင်ဆိုထားပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ